Virginia နည်းပညာတက္ကသိုလ်ကျောင်းသားတယောက်ကတော့
Many students here and young people around the world can do great things, but we often lack focus or the proper inspiration. How do you stay so focused and motivated to achieve?
ဒေါအောင်ဆန်းစုကြည်ခမညာဒေါအောင်ဆန်းစုကြည်ဟာအသက်ငယ်ငယ်ကတည်းကခါးတီးတဲ့ဘဝအခက်ခဲတွေကိုတွေ့ကြုံခဲ့ရပြီးမဲ့လဲအချိန်မပြည့်ဘဝခီးကိုဆက်နိုင်ခဲ့ပါတယ်။ဒီနေ့ဟဲ့ဒီခမ်းမတယ်မှာရှိနေကြတဲ့ကျွန်တော်တို့အပါအဝင်ကမ္ဘာတစ်ခွင်ကလူငယ်တွေဟာကြီးကျယ်တဲ့အရာတွေကိုဖန်တီးဖြစ်ပေါ်စေမဲ့သူတွေပါပဲ။ဒါပေမဲ့ကျွန်တော်တို့မကြာခဏဦးတည်ချက်မျှော်မှန်းချက်တွေပျောက်နေတတ်ပါတယ်ခမညာ။အဲ့ဒီတော့ဒေါအောင်ဆန်းစုကြည်အနေနဲ့ရည်မှန်းချက်တွေရရှိရေးအတွက်ဦးတည်ချက်မပြောက်အောင်ဘယ်လိုဆောင်ရွက်ပါသလဲခမညာလို့မေးလိုက်ပါတယ်။ဒေါအောင်ဆန်းစုကြည်ကလူတယောက်ရဲ့ဘဝမှာတာဝန်ကိုသိဖို့ဆိုတာအရေးကြီးဆုံးအချက်တစ်ခုပါပဲ။အဲ့ဒီတာဝန်ကိုထမ်းဆောင်တဲ့အခါမှာစိတ်ဝင်တစားတက်တက်ကြွကြွယုံယုံကြည်ကြည်နဲ့ဆောင်ရွက်ဖို့ကတော့အရေးကြီးဆုံးဖြစ်ပါတယ
်။ And throughout the years when I've had to face many difficulties I was upheld by this conviction that nothing was more important in life.
ကျမရဲ့ဘဝတစ်ချောင်းမှာအခက်ခဲတွေအများကြီးကြုံခဲ့ရပါတယ်။အဲ့ဒီလိုကာလတွေမှာမိမိရဲ့ရည်မှန်းချက်အောင်မြင်ရေးတဲ့တခြားဘာအရာမှဘဝမှာအရေးမကြီးဘူးဆိုတဲ့ခံယူချက်ကိုခိုင်ခိုင်မာမာစုပ်ကိုင်ပြီးတာဝန်ကျေဖို့ကျွန်မစူးစမ်းခဲ့ပါတယ်။အဲ့ဒီလိုတာဝန်တစ်ခုအနေနဲ့စူးစမ်းကြည့်ကြမယ်ဆိုရင်ဘဝမှာတခါမှအရင်ကသတိမထားမိခဲ့တာတွေထင်ရှားလာပြီးမုတ်ချအကျိုးရှိပါလိမ့်မယ်လို့ဖြေကြားလိုက်ပါတယ်။နောက်ကျောင်းသားတယောက်ကတော့ဒီနေ့မြန်မာပြည်ကပြောင်းလဲမှုတွေဟာအာရတ်ကဘာကအုံကြွမှုတွေရဲ့ရိုက်ခတ်မှုကြောင့်လို့ထင်ပါသလားလို့မေးခဲ့ပါတယ
်No I don't think it is a direct result of the Arab Spring uprising but I think of course people in Burma have been aware of what is happening in the Arab world and in the rest
မြန်မာပြည်ကပြောင်းလဲမှုတွေဟာအာရတ်ကဘာကလူမှုအုံကြွမှုရဲ့ဓာတ်ရိုက်အကျိုးသက်ရောက်မှုလို့ကျွန်မမထင်ပါဘူးဒါပေမဲ့လည်းကျွန်မတို့မြန်မာပြည်သူတွေဟာအာရတ်နိုင်ငံတွေနဲ့ကမ္ဘာတစ်ဝန်းကဖြစ်ပျက်နေတာတွေကိုသတိထားမိကြပါတယ်မြန်မာပြည်ကပြောင်းလဲမှုတွေကတော့လွန်ခဲ့တဲ့23နှစ်ကာလအတွင်းကျမတို့ပြင်းပြင်းထန်ထန်စူးစမ်းခဲ့မှုတွေရဲ့အကျိုးရလာဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကဖြေကြားခဲ့ပါတယ်ခင်ဗျာ။ဗိုလ်ချုပ်အောင်ဆန်းလှုပ်ရှားတက်ဖြတ်ခံရမှုနဲ့ပတ်သက်တဲ့မေးခွန်းတစ်ခုကိုတော
့ I always think of him as somebody who used his life in the best way possible and I must say that one of the things that I remember
ဖေဖေဟာမိမိရဲ့ဘဝကိုတန်ဖိုးအရှိဆုံးဖြစ်အောင်နေထိုင်ကြည်ကြံသွားခဲ့သူတဦးလို့ကျမအမြဲတွေးမိပါတယ်။ကျမဖေဖေကွယ်လွန်ခဲ့ရတာနဲ့ပတ်သက်ပြီးကျမအတွေးတစ်ခုပေါ်မိတာကတော့ဖေဖေကိုလှုပ်ကြံမှုအတွက်တာဝန်ရှိသူတွေဟာတရားဥပဒေအရသူတို့ရပိုင်권ရှိတဲ့အခွင့်အရေးအားလုံးကိုရရှိသွားကြတယ်ဆိုတာပါပဲ။အဲ့ဒီလိုတရားဥပဒေစိုးမိုးခဲ့တာကိုကျမကျေနပ်မိပါတယ်။ဖေဖေနဲ့ပတ်သက်ပြီးဥပဒေမဲ့နစ်နာဆုံးရှုံးမှုတွေခံစားရမှာကိုကျမမလို့ကျင်ပါဘူးလို့ဒေါအောင်ဆန်းစုကြည်ကဖြေခဲ့ပါတယ်။မြတ်တီဟာညွန့်ဆိုတဲ့မြန်မာကျောင်းသားတယောက်ကတော့သူ့ကိုယ်တွေ့အရမြန်မာပြည်ပညာရေးလောကမှာအဂတိလိုက်စားမှုတွေသိမ့်များပါတယ်။ဒေါအောင်ဆန်းစုကြည်လုတ်ပိုင်ခွင့်ရလာတဲ့အခါဘယ်လိုတိုက်ဖြတ်မှာလဲလို့မေးခဲ့ပါတယ်
။ Fixing corruption is a long and difficult business because it's not just a question of bringing about laws that will punish those who are corrupt or and it's not simply a question of
အဂတိတိုက်ဖြတ်ရေးဆိုတာခက်ခဲပြီးရေရှည်ဆောင်ရွက်ရမယ့်လုပ်ငန်းဖြစ်ပါတယ်။တာဝန်ရှိသူတွေကိုဥပဒေအရအရေးယူအပြစ်ပေးရုံမျှနဲ့ပြီးဆုံးသွားမဲ့အရာမဟုတ်ပါဘူး။ဝန်ထမ်းတွေကိုလူဒန်းစစ်စိတ်လက်ချမ်းသာနေထိုင်ထိုင်အောင်လုံလောက်တဲ့လစာတိုးမြှင့်ပေးတာမျိုးတွေအပြင်လက်ရှိဝန်ထမ်းတွေရဲ့အခြေခံစိတ်ဓာတ်ကိုပါပြောင်းလဲပေးဖို့လိုပါတယ်။တချို့ဝန်ထမ်းတွေဟာမိမိတို့အဂတိလိုက်စားနေတယ်ဆိုတာကိုမသိနားမလည်ကြတော့ပဲဒါဟာပုံမှန်လှုပ်ရုပ်လှုပ်စင်အတိုင်းလုပ်နေတာပဲလို့မြင်နေကြပါတယ်။အဲ့ဒီလိုအမြင့်တွယ်နေတဲ့အတွေးခေါ်မှားတွေကိုဖယ်ရှားပြီးမြန်မာပြည်သူတရားလုံးပါဝင်ဆောင်ရွက်ရမယ်ရေရှည်လုံငန်းဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကဖြေကြားလိုက်ပါတယ်ခင်ဗျာ။ဗီဂျီးနီးယားနည်းပညာတက္ကသိုလ်ကကျောင်းသားတွေနဲ့ဒေါအောင်ဆန်းစုကြည်အင်တာနက်ရုပ်မြင်သံကြားကနေဓာတ်ရိုက်ဆက်သွယ်မေးမြန်းကဒုတိယပိုင်းကိုဒီမာတင်ညာနာခွင့်ပြုပါ